မန္တလေးတိုင်းစင်ကူးမြို့မှာကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်တို့တိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်ခဲ့လို့မြို့ပေါ်မှာမီးလောင်နေတယ်လို့ဒေသခံတွေကပြောပါတယ်။မီဒီယာမှာလည်းကာကွယ်ရေးတပ်တွေကစစ်ကောင်စီတပ်တွေနဲ့တပ်ဆွဲထားတဲ့နေရာတွေကိုတိုက်ခိုက်သိမ်းပိုက်တာတွေရှိနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုညံဝင်းအောင်ကပြောပြပေးထားပါတယ်ရှင
်။မန္တလေးတိုင်းစင်ကူးမြို့မှာဇူလိုင်15ရက်ကစလို့ဇူလိုင်18ရက်ဗိုလ်ထုနေ့တိုက်ပွဲပြင်းထန်နေတာပါ။စစ်တပ်ဘက်ကဒီကြောင်ကနေဘုံကျဲတိုက်ခိုက်တာတွေကြောင့်မြို့တွင်းကနေရာတချို့မှာမီးလောင်ကျွမ်းတာတွေရှိတယ်လို့မြေပြင်အခြေအနေကိုသိရှိသူတွေကပြောပါတယ်။ဒါအပြင်သခိုင်းတိုင်းရွှေဘုံမြို့နယ်ကြောင်မြောင်းမြို့အခြေစိုက်ချင်းမြန်တပ်ရင်းမှာအင်အားဖြည့်တင်းတာတွေရှိပြီးစင်ကူးဘက်ကိုလက်နက်ကြီးတွေပစ်ခတ်နေတာတွေရှိတယ်လို့မြေပြင်အခြေအနေကိုသိရှိတဲ့ဒေသခံတဦးကအခုလိုပြောပါတယ
်။စင်ကူးကကျွန်တော်တို့ဟုတ်လား3ရက်လောက်ရှိပြီဗျာလေကြောင်းတက်ခိုင်းမှုကမရက်ဘူးဗျာဒီထက်နေပြောမှာပေါ့ဗျာဒီကြောင်ကတက်လာတဲ့ဒီ fighter ရဲ့နိုင်တော့ဝိုင်းတွဲလို့ MI လို့ပြင်းနေနေတက်တဲ့ MI တာဒီ fighter နဲ့သူကနေ့စဉ်ဟိုတနေပုံလေးပါလုံနေတာဆိုတော့လေအင်ကူးမျိုးပက်ပက်လေးမှာတိုက်ပွဲချင်းထန်နေဆိုတာလောက်ပြီးအတီးပြုလို့ရတယ်ဗျာဒါကြောင့်မျိုးပက်ပက်လေးမှာတိုက်ပွဲကြီးပြင်းနေတော့ပြည်ရဗျာဒီကြောင်ကတက်လေဟိုဒီဝိုင်းတွဲလေရင်နေအပေါ်ကနေပြောလို့ဘုံကြီးချလာပါညာကြမလို့ဒီမျိုးထဲမှာလို့မီးရောက်နေပါညာတော့ကျွန်တော်ကြားရပေါ်တယ်အင်းကြီးလေးအဲ့လိုမိောင်နေတော့ကြားရတယ်ဒါပေမဲ့ဒီချက်ဒီလိုတော့မရသေးဘူး။နောက်ပြီးတော့ဒီကျွန်တော်တို့ဒီစင်ကူးနဲ့ဒီဟိုကနေချင်းဆက်အကြောင်းကြောင်းအကြောင်းကြောင်းခမိုင်းရဆင်းနေကိုဒီလိုတရေဦးကနေပြီးတော့ဒီ MI70 လို့ခေါ်တဲ့ဒီရဟရင်နေနေလူချတာတို့ဒီခေရင်လက်နဲ့ချရတော့ရှိရဗျ။အားဖြစ်ရဒီဟာဝေဇာနဲ့ဒီစင်ကူးဘက်ကိုညာပိုင်းနေဆိုရင်ပို့ပြီးတော့ပြစ်တယ်ဗျ။မနက်ကလည်းမနက်ဆိုးဆိုးပိုင်းနေတော့အဲ့စင်ကူးမြို့နယ်ဘက်ကိုအဲ့ဟာဝေဇာတွေတော်တော်လေးပြစ်တယ်အချက်ကြီးတော်တော်များတယ်ဗျ။
တိုင်ဝဲအခြေအနေနဲ့ပတ်သက်လို့စင်ကူးမြို့ကိုအဓိကတိုက်ခိုက်နေတဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ကိုမေးမြန်းထားပေမဲ့ပြန်လည်ဖြေကြားတာမျိုးမရှိသေးပါဘူး။ဒေသခံတွေတင်ထားတဲ့ဗီဒီယိုတွေမှာတော့မြို့ရဲ့နေရာအတော်များများမီးလောင်ကျွမ်းနေတာကိုတွေ့ရပြီးအခြားဒေသခံတဦးကလည်းမြို့ပေါ်မီးလောင်ကျွမ်းနေတာကိုအတည်ပြုပါတယ်။စင်ကူးမြို့ပေါ်ရဲစခန်းမှာရဲတွေမရှိတော့ဘဲဆုတ်ခွာထွက်ပြေးသွားတယ်လို့ရဲစခန်းကအချုပ်ထဲပိတ်မိပြီးပြန်လည်လွတ်မြောက်လာသူကလူမှုကွန်ရက်ပေါ်မှာရေးပါတယ်။မျိုးပေါ်မှာတယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးမျိုးကန်တော်များများကတိမ်းဆောင်သွားကြပေမဲ့အချို့တွေတော့ကြံရှိနေသေးတယ်လို့ပြောပါတယ်။ဇူလိုင်၄ရက်နေ့ကလည်းစင်ကူးမျိုးအနီးကစစ်တပ်တပ်ဆွဲထားတဲ့မန္တလေးမိုးကုတ်လမ်းပေါ်မှာရှိတဲ့ပင်လယ်ကြီးစစ်တပ်စစ်ဆေးရေးဂိတ်ကိုကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်သိမ်းဖိုက်နိုင်ခဲ့ပါတယ်။စင်ကူးမျိုးနယ်ကရဲ့မရိယာမျိုးထဲမှာလည်းစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေတိုက်ပွဲရှိနေတာပါ။မရိယာမျိုးနဲ့6မိုင်သာကွာဝေးတဲ့တငါသေးတောင်ရွာကိုကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးဇူလိုင်16ရက်မှာတော့စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
။အာမနေ့ကလာတယ်ဟုတ်တယ်နေ့နဲ့ကြီးတယ်ဟွာပေါ့ဟွာလည်းရဟိုင်းနဲ့ထူတာလက်ဟုတ်ပြီညနေ9:00လောက်လာထူတာ
မရိယာမျိုးမြောက်ဘက်ကတငါသေးတောင်ရွာနဲ့မြောက်ရွာကိုကာကွယ်တပ်ဖွဲ့တွေကဇူလိုင်17ရက်နေ့ကတိုက်ခိုက်ခဲ့တာဖြစ်ပြီးဇူလိုင်16ရက်မှာတော့အပိသက်သိမ်းပိုက်ရရှိခဲ့တယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မရိယာမျိုးတွေကစစ်တပ်တပ်ဆွဲထားတဲ့နေရာ28နေရာကိုတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်တပ်ဘက်ကဒေသုံနာတွေရှိသလိုတုံ့ပန်းအဖြစ်ဖမ်းဆီးရမိတာတွေလည်းရှိပြီးလက်နက်တွေသိမ်းဆီးရမိတယ်လို့ထုတ်ပြန်ထားပါတယ်။မရိယာမျိုးတွေကအယ်ဖာဘီလတ်မီစစ်ရုံကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးစစ်တပ်ဘက်ကအဆောက်အဦတွေကိုမီးရှို့ဆုတ်ခွာသွားပြီးနောက်ထပ်စစ်ရေးပြတ်မှတ်တွေကိုထိုးစစ်ဆင်တိုက်ခိုက်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။